ဟောင်ကောင်မှာကိုပိုင်အုပ်ချုပ်ခွင့်ပိုးပြီးရဖို့အတွက်တောင်းဆိုနေတဲ့ဆန္ဒပြသူတွေရဲ့နောက်ဆုံးစုရဟာအခုခါမှာတက္ကသိုလ်ကျောင်းတွေဖြစ်လာနေပြီးကျောင်းသားအများစုပါဝင်တဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေကတက္ကသိုလ်ဝင်းတွေထဲမှာအတားအဆီးတွေလှုပ်ပြီးစုဝေးနေကြပါတယ်။ဆန္ဒပြသူတွေနဲ့အာဏာပိုင်တွေကြားအဓိကယုံတွေကလည်းဆက်လက်ပြီးဖြစ်ပွားနေတာပါ။လမ်းမတွေပေါ်မှာဆန္ဒပြမှုတွေကိုထိန်းဖို့အတွက်ကြိုးစားနေတဲ့ရဲတွေက CUHK ဟောင်ကောင်တရုတ်တက္ကသိုလ် Polytech တက္ကသိုလ်နဲ့ဟောင်ကောင်တက္ကသိုလ်တွေတဲကိုဝင်ရောက်ခဲ့တယ်လို့တက္ကသိုလ်နှစ်ခုမှာတော့မျက်ရည်ရိုးဘုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်ဒီလိုလှုပ်ဆောင်မှုကတခြားကျောင်းအများအပြားမှာပါအဓိကယုံတွေကိုဖြစ်လာစေခဲ့ပါတယ်။အဆိုးဆုံးကတော့ CUHK တရုတ်တက္ကသိုလ်ထဲမှာဖြစ်ပါတယ်။ကျောင်းသားအများအပြားကိုကျောင်းဝင်းထဲဝင်ပြီးရဲတွေကဖမ်းဆီးခဲ့တဲ့အပြင်အကြမ်းဖက်မှုနဲ့ပါသူတို့ကိုနောက်ပိုင်းမှာတရားဆွဲဆိုခဲ့တဲ့နောက်ကျောင်းပရိုဝန်ဟာကျောင်းသားတွေရဲ့ခုခံကာကွယ်စခန်းအဖြစ်နဲ့ပြောင်းလဲသွားခဲ့ပါတယ်။လက်ရှိကျောင်းတက်နေတဲ့ကျောင်းသားတွေရောကျောင်းသားဟောင်းတွေနဲ့တခြားတက္ကသိုလ်တွေကကျောင်းသားတွေပါရောက်လာကြပြီးကျောင်းထဲကတရားကိုတင်ပိုက်ခဲ့ကြသလိုရဲတွေကျောင်းဝင်းထဲကိုဝင်မလာအောင်လက်လုံမီးလောင်ဘုံးတွေနဲ့ပစ်တာတွေမီးတင်ရှို့တာတွေလုပ်ခဲ့ကြပါလေအကြံဖက်နှိမ်နှင်းရဲတွေဟာအင်္ဂါနေ့ညကကျောင်းဝင်းထဲကနေပြန်ပြီးဆုတ်ခွာသွားခဲ့ပါလေဗုဒ္ဓဖူးနေ့ညနေအထိဆန္ဒပြသူတွေကကျောင်းဝင်းကိုတင်ပိုက်ထားစေပဲလို့ရဲတွေကပြောပါလေရဲတွေကတော့အင်အားကိုတတ်နိုင်တဲ့မြတ်အ ਨੇ ဆုံးသုံးမှာဖြစ်ပြီးကျောင်းဝင်းထဲကထွက်သွားခြင်းသူတွေကိုအကူအညီပေးဖို့သူတို့ရှိနေမှာဖြစ်ကြောင်းပြောပါလေလူထဲကနေဂဲတွေအုတ်ခဲတွေလက်လုံမီးလောင်ပုံးနဲ့ပြစ်သူတွေမြားနဲ့ပြစ်သူတွေကိုအရေးယူခဲ့တယ်လို့လည်းရဲကပြောပါတယ်